ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကဒုတိယအကြိမ်ကျင်းပတဲ့သမ္မတရွေးကောက်ပွဲကနေမဲပေးသူတွေကိုကောက်ယူထားတဲ့စစ်တမ်းအရာတော့ဟာတာတရုတ်ဆောင်ဘိုလိုရီမှာဇလန်စကီကလက်ရှိသမ္မတပီထရိုပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရကြောင်းဖော်ပြနေကြပါတယ်။လူကြိုက်များတဲ့ရုပ်သံဇလန်တွဲမှာသမ္မတအဖြစ်တရုတ်ဆောင်တဲ့ဇလန်စကီကထောက်ခံမဲ83ရာခိုင်နှုန်းရတယ်လို့စစ်တမ်းမှာဖော်ပြပါတယ်။နိုင်ငံရေးအတွေ့အကြုံရှိတဲ့အသက်42နှစ်အရွယ်ဇလန်စကီကလက်ရှိသမ္မတပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရတယ်ဆိုပြီးတော့စစ်တမ်းကဖော်ပြနေတာပါယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြည်ပခန့်တွေဆက်ဖြစ်နေတာတွေနောက်စီးပွားရေးမှာအမလို့အမရမှုတွေနဲ့အာဂရီလိုက်စားမှုတွေအပေါ်မဲဆန္ဒရှင်တွေရဲ့အလိုမကျမှုတွေပေါ်ပေါက်နေတဲ့အတောအတွင်းဇလန်စကီရဲ့သမ္မတဝင်ရွေးဖို့စွန့်စားမှုကအရှိန်ကောင်းနေတာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ချာနေ့ထုံးကမြို့တော်ခီယက်ဗ်ရဲ့အိုလံပစ်အားကစားရုံမှာသမ္မတကိုယ်စားလှယ်လောင်းတွေရဲ့ရုပ်တံစကားစစ်ထိုးပွဲမတိုင်ခင်နိုင်ပိုင်းလိုမှာပဲသမ္မတပိုရိုရှန်ကိုကထောက်ခံသူတွေများလာရေးမြို့တော်ရဲ့လွတ်လပ်ရေးရှင်ပြန်မှာလူလူစီဝေးပွဲလုပ်ခဲ့ပါတယ်ဇလန်စကီကနိုင်ရမယ်ဆိုရင်တော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အတုံးချကံဖြစ်သွားလိမ့်မယ်လို့အသက်52နှစ်အရွယ်သမ္မတပိုရိုရှန်ကိုကထောက်နဲ့ချီတဲ့ထောက်ခံသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်